အီတလီနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုထင်ကျုံ၍တင်းကျပ်တဲ့ကန့်သတ်ချက်တချို့ကိုဧပြီလ26ရက်နေ့ကစလျှော့ချမယ်အကြောင်းဝန်ကြီးချုပ်မာရီယိုဒါဂီကတောက်ကြံနေမှာပြောလိုက်ပါတယ်။ဦးစားပေးအနေနဲ့ပြန်လည်ဖွင့်လှစ်ခွင့်ပြုမယ်ထဲမှာစားသောက်ဆိုင်တွေစားသင်ကြောင်းတွေပါဝင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အီတလီနိုင်ငံကကန့်သတ်ချက်တွေလျှော့ပေးမယ်အကြောင်းပြောဆိုလိုက်တဲ့ဒီနေ့ထဲမှာပဲကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကတော့ကမ္ဘာဝန်းကပ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်တဲ့သဘောထားကိုပြောဆိုလိုက်ပါတယ်
။ Around the worldCases and deaths are continuing to increase at worrying rates.
ကမ္ဘာနဲ့ကူးစက်မှုတွေနဲ့သေဆုံးမှုတွေဟာစိုးရိမ်စရာကောင်းလာတဲ့နှုန်းနဲ့ဆက်တိုးနေပါတယ်။လူငယ်တွေဒီနှစ်ပတ်အတွင်းပတ်စဉ်ကူးစက်မှုနှုန်းဟာနှစ်ဆလောက်တိုးလာပါတယ်။ဒါကာယရောဂါကလပ်ချာပြရတဲ့အထက်မှာအမြင့်ဆုံးနှုန်းလည်းဖြစ်ပါတယ်လို့ဘရစ်ဂျိုညွှန်ကြားရေးမှူးချုပ်ဒေးရိုစ်အက်ဒနိုဂေဘရီယေဆုစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။အိန္ဒိယနိုင်ငံမှာတော့ကြာသပတေးနေ့ကယောဂကူးစက်သူလူနာသစ်နှစ်သိန်းကျော်တည်ပြုခဲ့ရာကြောင့်တနည်းထဲမှာကူးစက်မှုအများဆုံးဖြစ်ခဲ့ပါတယ်။ယောဂကူးစက်မှုတိုးလာနေတာကြောင့်အိန္ဒိယနိုင်ငံကဆေးရုံတွေမှာဂရင်းတွေအောက်ဆီဂျင်တွေလိုအပ်ချက်တွေလည်းရှိလာနေပါတယ်။ကမ္ဘာမှာကာကွယ်ဆေးအဓိကထွက်လုပ်တဲ့နိုင်ငံတစ်ခုဖြစ်ပေမဲ့လည်းယောဂကူးစက်မှုတွေတိုးလာတာကြောင့်ကိုဗစ်ကာကွယ်ဆေးပြပတင်ပို့မှုတွေကိုလည်းဆိုင်းငံ့ထားရပါတယ်ခင်ဗျာ။